Welcome to the Voice of America in Burmese.
Okay, we're in Yadanya Pibadi. Now, American Pirangzu, Washington DC, Mural, View American Tangani.
ထောင်းနှစ်ဆက်လေးခုနှစ်ဩဂတ်လ30ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ဂျိန်ညာ9:00ကနေစနေနေ့တိုင်းဒိုမီတာ30နဲ့50တင်းနဲ့လိုင်းလက်မီတာ190ပြင်VOA Facebook上面那个你现在去，那个那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，那边，
ဖွဲ့တွေထိန်းချုပ်ထားတဲ့ချင်းပြည်နယ်မြောက်ပိုင်းကလာချိုမြို့ကိုစစ်ကောင်စီကမင်းညာကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်
အလုံးမဲ့ကြဘူးတာတော့လေဒီရှေ့ခါယူကြောင်းလားလေးကစတင်ကြောင်းလေအဲအစကရှေ့ရဲ့အဲပေါ်အစ်တ်လိုက်ကျွန်တော်မြို့ထဲကိုပြန်တက်လာရင်ကျွန်တော်ဒီဒီယာကန်တန်ရှိရဲ့ဝမ်းဝမ်းဒီယာကန်နောက်ကနှစ်ဖက်ရဲ့
အရှုံမြူကန်တယောက်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်စီစဉ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဒီဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်ပါဝင်သတင်းတွေကသုတအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်တိုင်းတို့ကကြည့်ကြပြီးမှာဖြစ်ပါတယ
်အီရတ်မှာအမေရိကန်နဲ့အီရတ်ပူတွဲဆစ်ဆင်ရတဲ့ IS စစ်သွေးကြ10ကျော်ကိုတိတ်ဆုံသွားခဲ့ရပါတယ်။အီရတ်နိုင်ငံအနောက်ပိုင်းမှာဒီပူတွဲဆစ်ဆင်ရတဲ့ IS စစ်သွေးကြအဖွဲ့ဝင်15ဦးကိုတုတ်တင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်တာပါ။ IS ခေါင်းဆောင်တွေကိုပြစ်မှတ်ထားတဲ့ဆစ်ဆင်ရတဲ့အမေရိကန်တပ်ဖွဲ့ဝင်9ယောက်လည်းဒဏ်ရာရခဲ့တယ်လို့အရှိလေပိုင်းဆိုင်ရာအမေရိကန်စစ်ဌာနကမနေ့တောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။ကြတာရင်းနဲ့ကပူပေါင်းတပ်တွေတိုက်ခိုက်စဉ် IS စစ်သွေးကြတွေဟာလက်နက်မျိုးစုံကင်ဆောင်ထားကြတဲ့အပြင်လက်ပြပုံးနဲ့အသေးခံဖောက်ခွဲကပတ်တွေလည်းပတ်ထားကြတယ်လို့အမေရိကန်စစ်တပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်သေဆုံးသူတွေထဲမှာအရက်သားတွေပါတယ်ဆိုတဲ့ပုံစံမတွေ့ရဘူးလို့လည်းပြောထားပါတယ်။ဒီရှေ့လယ်ပိုင်းဒေသအမေရိကန်မဟာမိတ်တွေနဲ့အမေရိကန်ပြည်ထောင်စုတွေ IS အဖွဲ့ရဲ့ NDA ရှိနေစေဖြစ်တာကြောင့် IS ခေါင်းဆောင်တွေဘက်ကတိုက်ခိုက်မှုတွေမလုပ်နိုင်အောင်ဟန်တာကာကွယ်တဲ့အနေနဲ့ဒီစစ်စင်ရေးကိုလုပ်ခဲ့တာလို့အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်စစ်ဌာနကပြောပါတယ်အီရန်နိုင်ငံထဲမှာဂျီဟတ်ဘာသာရေးစစ်ပွဲဆင်းရဲနေသူတွေပေါ်အတံပြန်ဖို့အမေရိကန်ပါဝင်ပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ရေးအတွက်အီရန်နဲ့အမေရိကန်ကြားလက်နက်ချီဆင်းနေခဲ့ပြီးတဲ့နောက်မှာအခုလိုပူးတွဲစစ်ဆင်ရေးဖြစ်လာတာပါခင်ဗျာ
မြန်မာနိုင်ငံမြောက်ပိုင်းခြေနေကိုတရုတ်နိုင်ငံကအထူးအလေးပေးစောင့်ကြည့်နေတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်တရုတ်နိုင်ငံရေးဌာနမှပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရလင်ချန်းကတောက်ချာနေကပြောကြားခဲ့တာဖြစ်ပါတယ်
中方高度关注缅甸局势和缅北冲突动向。
တရုတ်နေနဲ့မြန်မာနိုင်ငံတဲကအခြေအနေတွေနဲ့မြောက်ပိုင်းကတိုက်ပွဲတွေကိုအထူးဂရုစောင့်ကြည့်နေပါတယ်မြန်မာရဲ့အကြီးမားဆုံးအိန္ဒိယနိုင်ငံအနေနဲ့မြန်မာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီဖို့တတ်တကြွကြရှိနေပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာတရုတ်နေနဲ့ထိရောက်တဲ့ကဏ္ဍကနေဆက်လက်ဆောင်ရွက်သွားမှာဖြစ်သလိုမြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေရောကြပြီးတော့အခြေအနေအေးချမ်းစေဖို့ဆလတ်လေးပေးဆောင်ရွက်သွားမှာဖြစ်ပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလင်ချန်းကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေချက်ချင်းရပ်ပါလို့ TNL တအောင်းတက်ကိုရွှေလီမြို့လုံခြုံရေးကော်မတီကစာပေးပို့ဖိအားပေးခဲ့သလားဆိုတာကိုသတင်းစာရှင်းလင်းပွဲမှာသတင်းနောက်တယောက်မေးတာကိုပြောခွင့်ရကတိုက်ရိုက်မဖြေပဲခုလိုဖြေကြားခဲ့တာဖြစ်ပါတယ်တရုတ်စစ်တပ်ကအခုတစ်ပတ်အင်္ဂါနေ့ကနေကြာသပတေးနေ့ထိတရုတ်မြန်မာနယ်စပ်မှာကြီးစစ်တွေတုံးပြီးတော့ကြီးတပ်နဲ့လေတပ်စီးရဲလက်ချင်းမှုတွေကိုတုံးရလုပ်ခဲ့ပါတယ်တရုတ်ဂျာဝန်ဆစ်ဆက်ပြီးတဲ့ Hiking သဘောတူညီမှုအရ TNLA ပါတဲ့ညီနောင်၃ဘွဲ့ကတစ်တုံညာနှစ်ခုဆစ်စင်ရေးပထမပိုင်းကိုဒီနှစ်ဆန်းမှာယာယီအပြစ်ရက်ခဲ့ပြီးမဲ့ဂျွန်လကုန်မှာတိုက်ပွဲတွေပြန်ဆားခဲ့ပါတယ်အဲ့နောက် MMDA ကိုကန့်တပ်ပါလာပြီးတော့ပြီးခဲ့တဲ့လာဆန်းမှာလာရှိုးစစ်ဌာနချုပ်ကိုတင်းတဲ့အထိဖြစ်လာခဲ့တာပါတရုတ်နိုင်ငံသားတွေနဲ့တရုတ်စီးပွားရေးကျိုးစီးပွားရေးတွေမထိခိုက်အောင်တိုက်ပွဲတွေချက်ချင်းရပ်ဖို့တရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့ TNLA ရွှေဒီမြို့လုံခြုံရေးကော်မတီကဒီဩဂတ်လ29ရက်နေ့ကစာပို့ခဲ့ပါတယ်မလိုက်နိုင်ဘူးဆိုရင်တရုတ်ဘက်ကရန်ကိုဟန်တားနိုင်ဖို့အရေးယူဆောင်ရွက်မှုတွေပိုလုပ်သွားမှာဖြစ်လို့အကျိုးဆက်တွေခံရလိမ့်မယ်လို့လည်းချိန်ညွှန်ထားပါတယ်ဒါဟာ TNLA နဲ့တော်လိုင်း တရက်လုံးပေါ်မှာရိုင်းပြစွာချင်းကျော်ဆော်ကားမှုဖြစ်တယ်လို့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကထုတ်ပြန်ပြီးတော့ရှုတ်ချခဲ့ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ထဲမှာတော့သင်္ဘောတွေနဲ့ဝင်တိုက်ခဲ့တယ်လို့ဖိလစ်ပိုင်နဲ့တရုတ်တို့အပြန်အလှန်ဆက်ဆွဲလိုက်ကြပါတယ်။တောင်တရုတ်ပင်လယ်ထဲနယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ဆာဘီနာရှိုးကျင်းစုနာမှာတရုတ်ကန်ယူတန်းဆောင်တက်သင်္ဘောတစ်စီးကိုဖိလစ်ပိုင်သင်္ဘောကတမင်ဝင်တိုက်ခဲ့တယ်လို့တရုတ်ကဆက်ဆွဲလိုက်တာပါ။တရုတ်တို့ကရှင်ဘင်းလို့ခေါ်တဲ့ပိုင်းနဲ့အငင်းပွားနေတဲ့ကျင်းစုတွေနားမှာဖိလစ်ပိုင်သင်္ဘောကကျင့်ဝတ်နဲ့မညီတဲ့အန္တရာယ်ရှိတဲ့လုပ်ရက်ကိုဒီနေ့လုပ်ခဲ့တယ်လို့တရုတ်ကန်ဟိုဒန်ဆောင်တက်ပြောခွင့်ရကပြောခဲ့ပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်ဘက်ကလည်းတရုတ်သင်္ဘောကသာရည်ရွယ်ချက်ရှိရှိနဲ့တမင်ဝင်တိုက်ခဲ့တာပါလို့ဖိလစ်ပိုင်ကန်ဟိုဒန်ဆောင်တက်ပြောခွင့်ရကတုံ့ပြန်လိုက်ပါတယ်။ဒီကြောက်ချတာတဲ့သင်္ဘောကိုတရုတ်သင်္ဘောက၃ချိန်တောင်ဝင်တိုက်ခဲ့တာလို့ဖိလစ်ပိုင်ဘက်ကလည်းပြောပါတယ်။တောင်တရုတ်ပင်လယ်ကရေပြင်နယ်နိမိတ်အာလုံနိဘကိုတရုတ်တို့ကသူတို့ပိုင်တယ်လို့ပြောပြီးလှုပ်ရှားမှုတွေလုပ်နေတာပါ။ဟိုင်နန်ကျွန်းကနေမိုင်950လောက်မှရှိတဲ့ဆာဘီနာကျွန်းစုတွေနဲ့ဖိလစ်ပိုင်နဲ့တရုတ်သင်္ဘောတွေအခုလာတဲ့နှစ်ချိန်ထက်မနည်းတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ
။ယူကရိန်းအနေနဲ့ရုရှားရဲ့ drone 24စင်းကိုပစ်ချလိုက်တယ်လို့ဒီကနေ့ပြောလိုက်ပါတယ်။ရုရှားဘက်ကမင်းညာကပစ်လိုက်တဲ့ drone စုစုပေါင်း52စင်းတဲကဒီတဝက်နီးပါး24စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့ပြောပါတယ်ယူကရိန်းနိုင်ငံတော်ဝန်ဒေသ၈ခုမှာအခုလိုရှာဟက် drone တွေပစ်ခဲ့တာမှာ25စင်းကတော့သူဟာသူနဲ့ရုရှားနယ်မြေထဲပြန်ကျခဲ့ပြီးတော့3စင်းကတော့ရုရှားနဲ့ Belarus ဘက်ကိုကျသွားခဲ့တယ်လို့ယူကရိန်းလေတပ်က Telegram မှာဖော်ပြလိုက်ပါတယ်ဒါပေမဲ့ဒီ drone တွေတိုက်ခိုက်မှုကြောင့်တော့လူတွေထိခိုက်ဒဏ်ရာရတာနဲ့အဆောက်အုံတွေကြီးကြီးမားမားထိခိုက်ပျက်စီးတာတော့သတင်းမရသေးဘူးလို့ Telegram မှာဆက်ပြီးတော့ဖော်ပြထားပါတယ်အခုလိုအချိန်မှာပဲရုရှားဘက်ကလည်းယူကရိန်းရဲ့ MiG-29 တိုက်လေယာဉ်တစ်စင်းကိုမနေ့ကပစ်ချခဲ့တယ်လို့ AP သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တို့ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ last show ဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်။ညီတော်မမိတ်သုံးဘွဲ့တဲကခိုးကန့်တက် MMDA ထိန်းချုပ်ထားတဲ့ last show မျိုးကိုစစ်တပ်ကတောက်ကြနေညာကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် last show မျိုးကနေစိုးရိမ်နေကြပါတယ်။ညီတော်မမိတ်တက်တည်တဲ့စစ်တပ်တိုက်ပွဲဖြစ်ခဲ့စဉ်မှာဘေးလွတ်ရာတိမ်းရှောင်ခဲ့ကြသူတချို့နေရပြန်လာလို့မျိုးပြန်လဲစီကားစာပြုနေချိန်မှာစစ်တပ်ကလေချောင်းကတိုက်ခတ်မှုတွေလုပ်ခဲ့တဲ့အကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြောက်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကိုကတ် MNDA ဦးဆောင်တဲ့ညီနောင်မဟာမိတ်တပ်တွေလာရှို့မြို့ကိုသိမ်းယူနိုင်ခဲ့ပြီးတဲ့နောက်စစ်တပ်ကပထမဆုံးအကြိမ်လေချောင်းတိုက်ခတ်မှုတွေကိုတောက်ချနေညပိုင်းကလုပ်ခဲ့ပါတယ်။ညီနောင်မဟာမိတ်တပ်ဖွဲ့ဝင်တအန်း DNL အဖွဲ့ကိုစစ်ပွဲတွေချက်ချင်းရပါလို့တရုတ်နိုင်ငံရွှေလီမြို့လုံခြုံရေးကော်မတီကစာပေးဖို့ဖိအားပေးထားချိန်နဲ့လာရှို့မြို့ဝစစ်တပ်ကလေချောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာတိုက်ဆိုင်နေပါတယ်။ဩဂုတ်လ30ရက်တောက်ချာနေ့ည9နာရီလောက်မှာစစ်လေရင်ပေါ်ကနေနှစ်နေရာဘုံကျဲချခဲ့တယ်လို့လာရှို့မြို့ကတယောက်က VOA ကိုပြောပါတယ်
။နှလုံးမဲကြဘူးတာတော့အဲ့ဒီအရှိခါယူကြောင်းလားလေးကစတင်ကြောင်းလေး။အဲ့အစကရှိရဲ့အဲ့ပေါ်အဲ့တက်လိုက်ကျွန်တော်မြို့ထဲကိုပြန်တက်လာရင်ကျွန်တော်ဒီဘီယာကန်တန်ရှိရဲ့ဝမ်းဝမ်းဘီယာကန်နောက်ကနှစ်ဖက်အိမ်တည်းပြုတ်ပြီးပြုတ်ပြီးတဲ့အိမ်ရဲ့စာတင်ကြောင်းကိုတာတာပဲအရင်ကတည်းကမကြောက်ဘူးလူမရှိတော့ပါဘူးစာတင်ကြောင်းလည်းလူမရှိ
လာရှို့မြို့မှာဇူလိုင်လဇန်ပိုင်းလောက်ထဲကတိုက်ပွဲတွေပြင်းထန်ချိန်ဘေးလွတ်ရာပြေးခဲ့ကြရပြီးမကြာခင်ကမှနေရက်တွေမှာပြန်လာနေကြသူတွေဟာအခုလိုမျိုးစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်လာတာကြောင့်ထပ်ပြီးတော့ဘေးလွတ်ရာပြေးရမလားလို့စဉ်းစားနေကြရပြီလို့အမျိုးသမီးတစ်ယောက်ကပြောပြပါတယ
်မင်းကလေးခါလာလာတယ်ဟိုလာတော့နှစ်ဆင်းသုံးဆင်းတော့လာတယ်အမှတ်ရှိကျောင်းလေးကိုနားအကြောင်းမှာကြတာအဲဟိုအိမ်တော့ပြစ်စီးသွားတယ်ဟိုအခုကျက်လူတော့မရှိဘူးဆရာ
ကျမလေးရင်တော့မက
ြဟောမပကွဲတဲ့ဟာလေးကိုမှာ
အခုကဆေးရောက်နေပြီ
တချို့လူတွေတော့ရင်တုံတာပေါ့ဆရာဘယ်လိုလုပ်ရမလဲအခုတော့သွေးဝင်နေကြတာပေါ့သွားရမလားနေရမလားအဲ့လိုတော့အကုန်လုံးကလို့သွေးဝင်နေကြတာပဲ
လာရှိုးမြို့ရဲကရက်ွက်6:30မှာဘုံချပောက်ကွဲခဲ့တာဖြစ်ပြီးတော့ရက်ွက်4:05ဘက်မှာလည်းကြားတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒေသခံတွေကတော့အတည်ပြုမပြောပါဘူး။လာရှိုးမြို့အခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကို MNDA ဥဆောင်တဲ့တပ်တွေကဩဂုတ်လ3ရက်နေ့မှာတည်ယူခဲ့တာပါ။တည်ယူခဲ့ပြီးတဲ့နောက်လာရှိုးမြို့ကိုကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသ1အုပ်ချုပ်ရေးနေမြေထဲမှာထွက်သွင်းခဲ့ပါတယ်။မြို့ထဲမှာ MNDA ကလုံခြုံရေးရေနဲ့လျှက်စစ်မီဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်မှုတွေအပါအဝင်မြို့အုပ်ချုပ်ရေးကိုဆောင်ရွက်ခဲ့တာမို့ဒ တိုက်ပွဲတွေကြောင့်ဘေးလွတ်ရာသွားခဲ့သူတချို့မြို့ထဲမှာပြန်လာနေခဲ့ကြပါတယ်။မြို့မှာပြန်လည်စီကားစာပြုလာချိန်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလှုပ်လာတာကြောင့်နေရက်မပြန်ရသေးသူတွေပြန်ဖို့စဉ်းစားစရာဖြစ်နေကြပါတယ်။
သူရဲ့ရေလေးရတိကြောင့်ဒီဖုန်းလိုင်းတိကြတော့ဒီသုံးမျိုးပေါ်မှာဒီအခြေခံကြီးမှပြန်နေလို့ရပြီဆိုတော့အသွေးတွေကဝင်ရတာပေါ့ပြီးတော့လည်းဘုရားနေတယ်ပြန်လေတူတော်ကြီးဘယ်လိုလုပ်ပါလဲဘယ်လိုလုပ်ပါလဲဆိုရင်မှတောက်လျှောက်ဒီလိုပါတော့ပြနေတဲ့အခြေကြတော့ပြန်အကျဉ်းနဲ့တော့ရှိတယ်ဒါချင်းသာသူပိမ့်ပိုက်ထားတဲ့မျိုးတွေပါလဲသူမီး၎င်းပဲဖြစ်စင်နေရဖြစ်နေရပါတော့မမီးညတော့ဒါလာရှုမှပြန်ဖြစ်ပြီဆိုတော့ဒါနောက်တော့ဖြစ်လာနိုင်ဘူးဆိုရင်ကအာမခံပြောလို့မရဘူးပေါ့ဒီချိန်မှာတော့ကိုယ်ကနဲ့ချင်းရဲ့ကောင်းတဲ့ဆုံးဖြတ်ပြီးမှလည်းလုံလာတဲ့အချိန်ဒီမှာ
လာရှိုးမြို့အနောက်တောင်ပိုင်းမှာတအန်း DNL တပ်တွေထိ ंछ ုပ်ထားတဲ့သီဘောမြို့နဲ့ကြောင်မဲမြို့တွေအပေါ်စစ်တပ်ကအခုသတင်းပတ်ထဲ28ရက်နဲ့29ရက်နေ့တွေတုန်းကလည်းလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်သီဘောမြို့မှာအရသာ2ဦးသေဆုံးခဲ့ပါတယ်အလားတူပဲညီနောင်မဟာမိတ်တပ်တွေတည်ယူထားကြတဲ့နမ်ဆန်ကွတ်ခိုင်လောက်ကိုင်းသိန်းဒီမျိုးတွေအပေါ်လဲအခုဩဂုတ်လထဲမှာစစ်တပ်ရဲ့လေကြောင်းကနေဘုံကျဲမှုတွေကြောင့်အရသားတွေသေဆုံးဒဏ်ရာရခဲ့တယ်လို့စာတင်ကြောင်းဆေးရုံနဲ့ဖျားကြောင်းတွေထိခိုက်ပျက်စီးခဲ့ပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသတင်းထုတ်ပြန်ပေမဲ့လည်းရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းအခုချိန်အထိမရှိသေးပါဘူးရှင်
စစ်ကောင်စီကလာရှိုးမြို့ကိုမင်းညာကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြပလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။ရင်ဆုံးတော့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးမှာပါ။လက်နက်ကိုင်တွေဦးတော်လန်ရေးအတွင်ကိုခန္ဓာအစိပ်ပိုင်းဆုံးရှုံးခဲ့ရသူတွေအတွက်ရေရှည်ထောက်ပံ့မှုလိုအပ်နေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
အနာကိုင်းဒီနိုင်နေဆိုတဲ့အတွေ့ရောရှိရပေါ့နော်။ဒါပေမဲ့ခုလိုဖြစ်မယ်လို့တော့အခါမှမတွေ့ထားဘူး
။ဒီအချိန်လေးကနှစ်ကျော်သုံးနေခါလာမှာထိခိုက်ဖြစ်သွားတဲ့ကလေးတွေကလည်းမနေဘူးဆိုတော့သူတို့အတွက်ကိုတော့ခိုင်မာတဲ့မူဝါဒနဲ့အချိန်လေးတခုတော့ရှိပြီလို့မြင်တယ
်။ဆရာနာတိမ်ပြီးကလေးကတိုက်ပွဲတွေကြောင့်နှစ်ဖက်စလုံးမှာတေဆုံးသူဒါမှမဟုတ်ထိခိုက်ဒဏ်ရာရရှိသူဘယ်လောက်ရှိသလဲဆိုတာတိကျတဲ့အချက်လက်မရှိနိုင်ပါဘူး။ဒါပေမဲ့စစ်တပ်ကတိုက်ပွဲတွင်မတန်ဆွမ်းဖြစ်သွားသူတွေအတွက်ထောက်ပံ့ရေးစနစ်တွေရေးဆွဲထားတာရှိပါတယ်။တော်လှန်ရေးတပ်ဖွဲ့ဝင်တွေဘက်မှရောဘလို့အကူအညီတွေရှိနေပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ဆက်နက်ကိုင်းတည်နိုင်တယ်ဆိုတဲ့အတွေ့တော့ရှိရပေါ့နော်။ဒါပေမဲ့ခုလိုဖြစ်မယ်လို့တော့အခါမှမတွေ့ထားဘူး။ခုကတော့မမျှော်လင့်တဲ့ကိစ္စတစ်ခုဖြစ်သွားတာပေါ့
။အသက်24နှစ်အရွယ်ကိုထက်ကအနာသိန်းစစ်ကောင်စီကိုတော်လန်တိုက်ခိုက်ဖို့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုဝင်ရောက်ခဲ့တဲ့သူပါသူကလက်နက်ကင်တပ်ဖွဲ့တွေကိုဝင်ထားတဲ့တခြားရဲဘော်တွေလိုပဲစစ်ကောင်စီကိုတော်လှန်ရင်အသေးခံဖို့အထိစိတ်ကိုပြင်ဆင်ထားတဲ့သူတယောက်ပါဒါပေမဲ့ထိခိုက်ဒဏ်ရာရပြီးမတန်ဆွမ်းဖြစ်ရတဲ့အခြေအနေကိုတော့သူမတွေးထားခဲ့ပါဘူး2021ခုနှစ်ဖေဖော်ဝါရီလဆရာနာတိန်ချိန်မှာကိုထက်ကမန္တလေးမြို့ចောင်းသားတမကကအဖွဲ့ဝင်ចောင်းသားတဦးပါသူကဆရာနာတိန်မှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့ပါတယ်ဒါပေမဲ့ဆန္ဒပြပွဲတစ်ခုမှာစစ်တပ်ရဲ့ပြစ်ခတ်ဖြိုခွင်းတာကိုကြုံရပြီးတဲ့နောက်မှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုဝင်မှုသူဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်2022ခုနှစ်ဧပြီလမှာတော့ကရင်ပြည်နယ်မှာမြန်မာစစ်တပ်နဲ့တိုက်တဲ့ပြင်းထန်တဲ့တိုက်ပွဲမှာကိုထက်လည်းပါဝင်တိုက်ပွဲဝင်ခဲ့ပါတယ်
။ဆောင်းဖြစ်တဲ့နေရာအဲ့နေရာစစ်တပ်ကစစ်ကြောင်းထိုးလာတယ်ပေါ့နော်။စစ်ကြောင်းထိုးလာတယ်ဆိုရှေ့ကိုထွက်ပြီးပြန်ကာရအချိန်မှာရန်သူဘက်ကလက်နက်ကြီးလက်နက်ငယ်ဖြစ်တော့တော်တော်ပြင်အောင်လုံးဝထွက်လို့မရဘူး။ကျင်းတဲ့ပါနေရာအဲအကျွန်းထဲမှာတွားရင်လာရင်လည်းအနေမီရေပေါ့နော်။
ကိုထက်တရာဒဏ်ရာရရပြီးခြင်းမှာတေချာဈေးကူတာမှုချက်ချင်းမခံယူနိုင်ခဲ့တာကြောင့် ငရဲတမျှခံစားရတဲ့နာကျင်မှုတွေကိုတညာလုံးတောက်ခံကြော်ဖြတ်ခဲ့ရပြီးနောက်မှာသူ့ခြေထောက်ကိုဖျက်ရဖို့အခြေအနေဖြစ်လာခဲ့ပါတယ်။ခြေထောက်ဖျက်ခဲ့ရပြီးတဲ့နောက်အနာပိုးဝင်ခဲ့တာကြောင့်မဲဆောက်မှာပဲကုသမှုဆက်ပြီးခံယူခဲ့ရပါတယ်။ဒါပေမဲ့လည်းခွဲစိတ်ထားတဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာတာကြောင့်ခြေထောက်ကိုနောက်ထပ်တစ်ချိန်ထပ်ပြီးဖျက်ဖို့လိုအပ်လာပါတယ်။လက်ရှိအချိန်မှာကိုထက်ကမဲဆောက်မှာရှိတဲ့ဆန်ရှိုင်းကဲစင်တာမှာနေထိုင်နေပါတယ်။တိုက်ပွဲပြည်ပခါတွေကနိုင်ငံအနှံ့မှာပူပြီးပြင်းထန်လာနေပါတယ်။အာနာသိမ့်ပြီးကလေးကအခုဆိုရင်မြန်မာနိုင်ငံတဝမ်းမှာတိုက်ပွဲပေါင်း 18,000 ကျော်ဖြစ်ခဲ့ပြီးဒါဟာမြို့နယ်ပေါင်းအလုံးရဲ့80ရာခိုင်နှုန်းလောက်ကိုတက်ရောက်နေတာဖြစ်တယ်လို့ ISP မြန်မာရဲ့စစ်တမ်းတွေကဆိုထားပါဗျ။ဟုတ်ပါပြီ
။ဆုံးပါ။ခွဲတော့ခွဲတော့ဂျိုးခွဲတော့
ရှောင်ဝဲလို့မရတဲ့စစ်ပွဲအကျိုးဆက်အဖြစ်အရက်သားတွေရောစစ်တပ်နဲ့တော်လန်ရေးဘက်ကနှစ်ဖက်လုံးကတပ်ဖွဲ့ဝင်တွေပါထိခိုက်တင်ရန်ရပြီးမတန်ဆွမ်းဖြစ်လာသူပိုပြီးများလာပါဗျ။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတော်လန်ရေးဘက်ကအရေးအတွက်ဘလောက်ရှိနေလဲဆိုတာကိုဒုအတန်ကမေးမြန်းခဲ့ပေမဲ့အဖြေမပေးခဲ့ပါဘူး။ဒါပေမဲ့လည်းအခုလိုမျိုးမတန်ဆွမ်းတော်လန်ရေးသမားတွေကိုဘလို့ကူညီပံ့ပိုးမှုတွေပေးနေတာရရှိနေလဲဆိုတဲ့မေးခွန်းတွေရှိပါတယ်။တိုက်ပွဲမှာဒဏ်ရာရပြီဆိုရင်ကနဦးစေကူတာမှုကို NUG ကတဆင့်ရရှိပေမဲ့လည်းအမြဲတမ်းတော့မဖြစ်နိုင်သလိုအမြဲတမ်းလိုလိုလေလုံလောက်တဲ့ဆေးကုသမှုမရရှိကြပါဘူးအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်ဦးမမောင်ဆွေကတော့ဒုအတန်းရဲ့မေးမြန်းချက်ကိုစာနဲ့သာဖြေကြားခဲ့ပါတယ်သူကတော့တိုက်ပွဲမှာဒဏ်ရာရပြီဆိုရင်အရင်ဦးဆုံးသက်ဆိုင်ရာတရင်ကနေကာကွယ်ရေးဝန်ကြီးဌာနအောက်ကစီးရုံစည်းကမ်းတွေကိုလွှဲပြောင်းကုသပေးတယ်လို့ဆိုပါတယ်။ကိုလက်အင်ကဆုံရှုံပြီးမတန်ဆွမ်းဖြစ်ကြသူတွေကိုတော့ခြေလက်အတူတက်ပေးနိုင်မှုအတွက်အကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးနောက်ထပ်ပံ့ပိုးမှုတွေဆောင်ရွက်ပေးနေတာတွေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒီလိုမျိုးပြင်းထန်တဲ့ဒဏ်ရာတွေကနေပြန်လဲကောင်းမွန်လာဖို့နဲ့မတန်ဆွမ်းမှုတွေနဲ့နေသားတကျဖြစ်လာအောင်နေဖို့ဆိုတာအချိန်အကြာကြီးယူရပါတယ်ကိုကြီးကန်းကတော့လွန်ခဲ့တဲ့၃နှစ်ကပောက်ကွဲမှုတစ်ခုမှာသူ့ခြေထောက်တစ်ချောင်းရောသူ့ရဲ့ညီကိုရောဆုံးရှုံးခဲ့ရသူပါသူကတော့ရရှိတဲ့ထောက်ပံ့မှုတွေကလအနေငယ်ကြတဲ့အခါမှာတဖြည်းဖြည်းနဲ့ယောနေသွားတယ်လို့ဆိုပါတယ်
။ဆက်စားချင်းကျွန်တော်တို့တန်ရာရတယ်ထိခိုက်တဲ့အချိန်မှာလူတွေအားလုံးဒီကြူးဆိုင်ကြတယ်အဆင်ပြေအောင်လို့ကြိုးစားပေးကြတယ်ပေါ့ဒါပေမဲ့အချိန်တစ်ခုကာလအပိုင်းခြားတစ်ခုရောက်ဥမာ3လဖြစ်စီ6လဖြစ်စီ2နှစ်ဖြစ်စီကာလအပိုင်းခြားတစ်ခုရောက်တဲ့အချိန်မှာနောက်ရဲဘော်တွေဆက်တိုးလာတဲ့အတွက်သူတို့ဦးစားပေးရကျွန်တော်တို့ကနည်းနည်းတက်တောင့်တတာဖြစ်သွားပြီးအဆင်ပြေသွားပြီလို့ယူဆလိုက်တဲ့အခါမှာဒီတဲ့ပိုအရေးကြီးတဲ့လူတွေဦးစားပေးရတာအဲ့ချိန်မှာအခက်အခဲတွေကတော့အများကြီးရှိကြပါပဲ။ပြီးရင်ကျွန်တော်တို့ရဲ့ကျန်းမာရေးစီပိုကောင်းလာတာအထက်ပိုဆိုးလာဖို့ပဲရှိရပါတော့
။မတန်ဆွမ်းသူတွေအတွက်ရေရှည်ထောက်ပံ့ပေးနိုင်မယ်။ငွေကြေးအထောက်ပံ့နေလေလိုအပ်လာနိုင်ပါလေ။သူတို့တွေအနေနဲ့အမြဲတမ်းအလုပ်လုပ်နိုင်ကြမှာမဟုတ်တလို့အလုပ်လျှောက်တဲ့အခါမှာလည်းခွဲခြားဆက်ဆံခံရနိုင်ပါလေ။မြန်မာစစ်တပ်မှာတော့စစ်မှုရွှန်းဟောင်းတွေအနေနဲ့မတန်ဆွမ်းမှုထောက်ပံ့ကြည်ပင်စင်နဲ့တခါတလေမှအိမ်ယာအခမဲ့နေထိုင်ခွင့်ရရှိကြပါတယ်။ဆန်ရှိုင်းဆောက်ရှောက်ရေးစင်တာကတော့မဲဆောက်မှာတိုက်ပွဲဝင်ရဲဘော်တွေကိုအဓိကပြုစုဆောက်ရှောက်ပေးနေတဲ့စင်တာဖြစ်ပါတယ်။စင်တာတီထောင်သူမနေကြည်လင်းကတော့ဒီစင်တာမှာစေကုသမှုနဲ့နေစရာနေရာပေးတာအပြင်နှစ်သိမ့်ဆွေးနွေးပေးတာတွေအသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းတွေပါလှူဆောင်ပံ့ပိုးပေးနေတယ်လို့ဆိုပါတယ်။သူမကတော့ NUG အနေနဲ့မတန်ဆွမ်းရဲဘော်တွေကိုရည်ရှိဆောက်ရှောက်မှုပေးဖို့လိုတယ်လို့ပြောပါတယ်။
အနော်လက်လမ်းမီတလောက်ကတော့သူတို့လည်းဒီဟာနဲ့ပတ်သက်ပြီးတော့ကြိုးစားနေကြတယ်တစ်ဖက်မှာသူတို့ဒီပြန်လေတိုက်ခိုက်ရေးအပိုင်းကိုအားဆိုင်နေရတဲ့အခြေအနေတွေရှိတော့လည်းပဲတိရတလောက်တော့ကြိုးစားနေရလို့တော့သိရပါတယ်အကျံပြည့်ချင်တာကတော့ဒီအခြေအနေမှာကြိုးစားတာထက်တော့အကောင်ဖေပေါ်သိနေပြီလို့မြင်တာပေါ့နော်ဒီအခြေအနေတွေကနှစ်နှစ်ကျော်သုံးနှစ်ကာလမှာထိခိုက်ဖြစ်သွားတဲ့ကလေးတွေကလည်းမနေဘူးဆိုတော့သူတို့အတွက်ကတော့ခိုင်မာတဲ့မူဝါဒနဲ့အခြေအနေတခုတော့ရှိပြင်းနေလို့မြင်တယ
်ကိုကြီးကန်းကတော့သူ့ရဲ့အနာဂတ်ကိုသူ့ဟာသူဖန်တီးခဲ့ပါတယ်သူနေထိုင်ရမဲဆောက်မြို့ဟာအာနာသိမ့်ပြီးကလေးကထွက်ပြေးတိမ်းရှောင်လာရတဲ့သူတွေအများဆုံးလာရောက်နေထိုင်ကြပြီးတော့အလုတ်ကန်အခွင့်အရေးအတွက်ပြိုင်ဆိုင်တွေလည်းများပါတယ်ကိုကြီးကန်းကတော့အခုဆိုရင်ကင်မရာရိုက်ကူးရေးသမားဖြစ်အလုပ်လုပ်နေပြီးခြေထောက်အတုတက်ပြီးတော့မဲဆောက်မြို့မှာသွားလာနေတာဖြစ်ပါတယ်ကိုကြီးကန်းကိုကုညီရိုင်းပေးစိတ်ရှိတာကြောင့်တော်ဝင်စင်မှာလူတိများသူပါသူ့လိုပဲမတန်ဆွမ်းမှုကိုရင်ဆိုင်နေရတဲ့တခြားသူတွေအတွက်သူ့အနေနဲ့အကြံပြုလိုတာတွေလည်းရှိပါတယ
်ကျွန်တော်အနေနဲ့ကကိုယ့်ကိုတသက်လုံးလူမမာလို့အင်အားနည်းတဲ့သူတွေလို့ကျွန်တော်တို့နေလို့မရဘူးကျွန်တော်တို့ဒီတော်လန်ရေးလုပ်ခဲ့တယ်တော်လန်ရေးဆိုတာဒီစစ်ကောင်စီကိုတော်လန်လာပဲတော်လန်ရေးရမဟုတ်ဘူးပေါ့နော်တော်လန်ရေးဆိုတဲ့revolution မှာဆိုလို့ရှိရင်လည်းကိုယ့်ရဲ့အတွင်းမှာရှိတဲ့အပြင်မှာရှိတဲ့အခက်အခဲတွေဒါမှမဟုတ်ကိုယ့်ကိုကိုယ့်ရဲ့စိတ်ကိုအဆင်ပြေအောင်ကိုယ့်ဘဝတိုးတက်အောင်အမြဲတမ်းတက်တောက်တတဖြစ်တဲ့အနေအထားကနေပြီးတော့တော်လန်နေရတာပေါ့လေအကျိုးရှိတဲ့အရာဆိုတော့ကျွန်တော်တို့ကဘဝဆက်သွားနေရကျွန်တော်တို့ဒီအရာကိုရဲလို့မရဘူးငါဆက်သွားမယ်ဆိုရင်ကျွန်တော်တို့ကကိုယ့်ကိုယ်ကိုထူထူထောင်ထောင်တန်တန်ဆန်းဆန်းဖြစ်ဖို့အတွက်ပထမအရေးကြီးဆုံးအနေနဲ့အခြေခံကြိုးစားဖို့လိုတယ်ပေါ့နော
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှထုံးလွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒိုတန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွင်နဲ့ခေတ္တကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဘဝတန်ဖိုးနဲ့စံတန်ဖိုးထားစရာမူတွေက Democracy လှုပ်ရှားမှုနဲ့နိုင်ငံရေးမှာအရေးကြီးသောအမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့နိုင်ငံလုံးဆိုင်ရာ Democratic Party ညီလာခံမိန့်ခွန်းတွေမှာပြောကြားသွားပါတယ်ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာအစီအစဉ်မှာဥထမောင်စန်းကအောက်နှုတ်တင်ပြပေးထားပါတယ်ခင်ဗျာ
နောက်ဆုံးစက်လေးခုနဲ့ဒီမိုကရက်ပါတီရဲ့နိုင်ငံလက်ဆက်မူလကမိန့်ခွန်းတွေကလည်းလက်ပြရတဲ့ဘယ်ကနိုင်ငံရဲ့ဒီမိုကရေစီနဲ့လူခွင့်ရေးနဲ့ဆက်နွယ်နေတဲ့အမှုထားမှုတွေကိုဒီဘတ်တင်ပြတယ်ဖက်ရှင်ဒုတိယသဗ္ဗရာကမ်လာဟဲရစ်အဗရာဟမ်ဥဘမာရဲ့စနစ်မစ်ရှယ်ဥဘမာနဲ့ရုပ်မြင့်တကြဆွေးနွေးကလည်းနာမည်ကျော်ရုပ်ရှင်ပြုဆော်အော်ပရာဝင်းဖေးတို့ပြောတဲ့မိန့်ခွန်းတွေကလည်းတောက်တဲ့တင်ပြတယ်နော်တော့လို့ကသူတို့မိန့်ခွန်းတွေကိုသူတို့ဘဝအကြောင်းတွေနဲ့စောက်နေတယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုပြောတဲ့အခါဘဝဟာခြေကအုပ်မြစ်ဖြစ်တယ်လို့အန်တီမာပါနမီကျပါလေမရှယ်ဥဘာမာကအခုလိုပြောတယ်န
ော် That regardless of where you come from what you look like who you love how you worship or what's in your bank account
လူတယောက်ဘယ်ကပဲစဉ်သက်လာလားဘလို့ပုံပဲဖြစ်ဖြစ်ဘသူ့ပဲချစ်ချစ်ဘာကိုပဲကူးကွယ်ကူးကွယ်ဒါမှမဟုတ်ဗန်စင်းမှာငွေဘလောက်ပဲရှိရှိလူအလုံးဟာကောင်းကောင်းမွန်မွန်ဘဝတစ်ခုတည်ဆောက်ဖို့အခွင့်အလမ်းရရှိထိုက်ပါတယ
်သူတော်အလုံးဟာဘဝအနေထားမှာသာတဲ့အခြေအနေတွေကဆက်ကြကြတယ်။ဒါပေမဲ့သူတို့မိဘတွေကသူတို့ကိုချက်ညံ့ခိုင်ဖို့ပြင်ဆင်ကြပါလေ
။ Please welcome the Democratic nominee for President, Vice President of the United States of America, Kamala Harris.
ဒုတိယသဗ္ဗရာကမလာ Harris ကအခုလိုပြောပါမယ်
။ She taught us to never complain.about injustice
မတရားမှုတွေနဲ့ပတ်သက်ရင်ဘယ်တော့မှမငြင်းတွားနဲ့လို့အမေကမာယာနဲ့ကျွန်မကိုပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းတခခုထားလို့လို့ပြောပါတယ်
။ That was my mother. And she taught us and she also taught us and never do anything half-assed.
အောင်မစူတော်ရင်မလုပ်ခုလည်းသင်ပေးပါတယ်။
Michelle Obama ကလည်းအခုလိုဆိုပါတယ
် If things don't go our way
ဘဝကိုဖြစ်ချင်တဲ့အတိုင်းဖြစ်မလာတဲ့အခါရှေ့ကိုကြော်ဖို့အုံငုံနေရအောင်ဖြည့်ပြရအောင်ကျမတို့မှာချိန်မပေးပါဘူးကျမတို့အမြဲအနိုင်ရဖို့စီးနင်းတွေကိုမပြောင်းရပါဘူးဒါမလုပ်ရဘူးကျမတို့ရှေ့မှာတောင်ကိုမြင်ရရင်ထိတ်ကိုရဖို့ဓာတ်လီကရှိမယ်လို့ကျမတို့မမျှော်လင့်ပါဘူးစိတ်ကိုစူးစီးပြီးကျမတို့အလုပ်ကြိုးစားရတယ်အမေရိကန်မှာကျမတို့တခုခုလုပ်ကြတယ
်တကယ်တော့ဘဝကပဲဒီမိုကရေစီနဲ့လူ့ခွင့်ရေးလမ်းကြောင်းပေါ်ကိုသူတို့ကပြင်ပေးခဲ့တာငငယ်တော့ကသူငယ်ချင်းဝန်တာရဲ့အကြောင်းကိုကမလာဟဲရစ်ကမှတ်မှတ်ရရပြန်ပြောပါလေပထွေးကလိမ့်မိုက်ဆိုင်ရာမှာတော်မတရားပြုလုပ်လို့ဝန်တာခင်ဗျာနေရာအိမ်ပြားမှာကိုချောက်နေရရှာဒါကြောင့်ကမလာဟဲရစ်ကသူနဲ့သူအိမ်မှာလိုက်လို့ပေါ်ခဲ့ပါလေဟဲရစ်ကအခုလိုပြောပါလေ
This is one of the reasons I became a prosecutor.
ကျမအစိုးရရှေ့နေဖြစ်လာတဲ့အကြောင်းတွေထဲမှာဒါလည်းအကြောင်းတစ်ခုပါဝန္နာလူလူတွေကိုအကာအကွယ်ပေးဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းမှာအခွင့်အရေးရှိရလို့ကျမယုံကြည်ပါတယ်။လူညုံစိတ်ချမှုအခွင့်အရေး၊ဂုဏ်သိက္ခာအခွင့်အရေးပြီးတော့တရားမျှတမှုရရှိရေးအခွင့်အရေ
းလူညုံစိတ်ချမှုဂုဏ်သိက္ခာတရားမျှတမှုဒီအခွင့်အရေးတွေမတော်မတရားချိုးဖောက်ခံရတဲ့မြန်မာပြည်သူတွေဟာကမလာဟဲရစ်ပြောတာကိုဘဝအသိနဲ့ကိုနားလည်ကြတယ်အဒီလိုချက်ပေါက်ကြသူတွေအကြောင်းကိုမန်ပေကျော်ပြုတ်ဆောင်အော်ပရာဝင်းထရီကလည်းအခုလိုပြောတယ
် There are people who want you to see our country as a nation of us against them people who want to scare you who want to
ကျမတို့အတိုင်းမျိုးကိုတို့လားသူတို့လားဆိုပြီးတော့ကွဲပြားနေတာမြင်ကျင်ကြတဲ့သူတွေရှိပါတယ်ရှင်တို့ကိုကြောက်အောင်ခြောက်ပြီးရှင်တို့ကိုအုပ်ချုပ်ချင်နေကြတဲ့သူတွေရှိပါတယ်စာအုပ်တရားအန္တရာယ်ရှိပြီးတော့တိုက်ခိုက်ရေးရိုင်ဖယ်တနတ်တွေကစိတ်ချရပါတယ်လို့ရှင်တို့ယုံကြည်လာအောင်ပြောနေကြတဲ့သူတွေရှိပါတယ်။ကိုယ်ွယ်ယုံကြည်ရမှာမှန်ကန်တဲ့နီလန်းရှိပြီးချစ်ခင်ရမှာတော့မှားယွင်းတဲ့နီလန်းရှိတယ်လို့ပြောနေကြတဲ့သူတွေရှိတယ်။အရင်သွေးခွဲပြီးတော့အောင်းနိုင်အောင်စ조사နေကြတဲ့သူတွေရှိတယ်။ဒီမှာကျွန်မပြောချင်ပါတယ်။ကျွန်မတို့အတူတကွယက်တီကြတဲ့အခါဘယ်သူမှကျွန်မတို့ကိုမအောင်းနိုင်နိုင်ပါဘူ
း။မော်ဂလစ်နိုင်ငံတွေမှာတော့ဘယ်သူကအုပ်ချုပ်ပါလဲဆိုတော့ပြည်သူကပဲရွေးချယ်ကြတယ်ကမ်လာဟဲရစ်ကအမေရိကန်နိုင်ငံရဲ့လွတ်လပ်ခွင့်ကိုရွေးချယ်နေတယ်အခုလိုဖွင့်ဆိုပါတယ
် In this election many other fundamental freedoms are at stake the freedom to live
ဒီကောက်ပွဲမှာတခြားခြေခံလွတ်လပ်ခွင့်တွေလည်းအနေနဲ့ကျုံနေရပါတယ်ကျမတို့ကျောင်းတွေရဲရွာအတိုင်းဝိုင်းတွေကိုယ်ပွင့်ဖို့ပြည်ရနေရာတွေမှာတနက်ကင်အကြမ်းဖက်မှုရှိတဲ့လူညုံစိတ်ချနေထိုင်နိုင်တဲ့လွတ်လပ်ခွင့်ကိုချစ်တဲ့သူနဲ့ပွင့်ပွင့်လင်းလင်းဂုဏ်ယူစွာချစ်နိုင်မှုလွတ်လပ်ခွင့်တန်ရှင်းနဲ့လူရှုဖို့တန်ရှင်းနဲ့ရေတောက်ဖို့ဥဒရာတိအချက်တည်းဖြစ်စေတဲ့လူလူညီညာမှုကင်းဝေးစွာနေနိုင်ရေးလွတ်လပ်ခွင့်တခြားသူတွေပေါ်မှာချုပ်ထားရတွေကိုဖြေပေးမယ်လွတ်လပ်ခွင့်မဲပေးပိုင်ခွင့်လွတ်လပ်ခွင
့်အဒီလိုလွတ်လပ်ခွင့်တွေလည်းပါလူ့ပြည်တွေအတွက်မိမိကိုယ်ခန္ဓာနဲ့ပတ်သက်လို့စောပြတ်ပိုင်ခွင့်ရှိရဟာအရေးကြီးတဲ့အခွင့်အရေးဖြစ်တယ်လို့ဒီမိုကရက်တွေကမြင်ပါတယ်။ဒါကကပဲအမေရိကအိမ်မက်လို့အော်ပရာကတော့အခုလိုဆိုပါတယ
်။ If you do not have autonomy over this
ကိုယ်ခန္ဓာကိုမပိုင်စိုးနိုင်ဘူးဆိုရင်ကိုယ်ကလေးကိုဒီလောကထဲဘယ်အချိန်ဘယ်လိုခေါ်လာမယ်ပြုစုပြောထောင်မယ်လို့မထိန်ချုပ်နိုင်ဘူးဆိုရင်အမေရိကန်အိမ်မက်ဆိုတာမရှိပါဘူ
း။အဲ့ဒီအမေရိကန်အိမ်မက်အတွက်ဘာတွေလိုအပ်ပါသလဲ။ Oprah Winfrey ကအခုလိုပြင်ပါလေ။
America is an ongoing project. It requires commitment.
American ha account the phonese siman jet ye phit par de. Pain phyet jet lo at par de. Bwa ma anai chin chin ne du re ko akha a lyo swa yin sai yet di ye ja bo lo par de.
Standing up to life's bullies.
Bang ai ana go yu ko chou sa ja de kha. Pain phyet de bwa da te de saka re ko le phi su re cha cha.Oprah Winfrey ကအခုလိုသတိပေးလိုက်ပါလေ
These are
ခက်ခဲရှုပ်ထွေးတဲ့အချိန်တွေလူတွေရှိပါတယ်ဒီအချိန်တွေမှာလူကြီးစကားပြောကြဖို့လိုပါတယ်ဒီစကားဝိုင်းတွေကိုကျွန်မကြိုးစားပါတယ်ဘာကြောင့်လဲဆိုတော့ရင်ကျင်းစွာအခြေတည်ငင်းခုန်တာကဒီမိုကရေစီရဲ့အသက်ဖြစ်လို့ပါပဲပြီးတော့ဒါဟာအမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးဖြစ်လို့ပါပဲ
ဒီခက်ခဲရှုပ်ထွေးတဲ့ကာလခက်ခဲရှုပ်ထွေးတဲ့လူတွေနဲ့ကြုံရတဲ့အချိန်မှာကိုယ်နှလုံးသားကိုကိုယ်နားထောင်ဖို့အရေးကြီးတာကိုလည်းမစ္စဦးမပေါ့ကပြောပါလေ
This is our time to stand up for what we know in our hearts is right
ဒီချိန်ဟာနှလုံးသားထဲမှာမှန်တယ်လို့သိတာအတွက်ယက်တည်ရမယ်ကျမတို့ရဲ့အချိန်ဖြစ်ပါတယ်ယက်တည်ကြတဲ့အခါအခြေခံအခွင့်အရေးတွေအတွက်ပဲမဟုတ်ပါဘူးရေကြီးရီမှုမှုနဲ့လူသားမျိုးနွယ်အတွက်လည်းဖြစ်ပါတယ်အခြေခံလေးစားမှုဂုဏ်သိက္ခာနဲ့စာနာထောက်ထားမှုအတွက်လည်းဖြစ်တယ်ဒီမိုကရေစီရဲ့အလွန်ကိုအခြေခံကြတဲ့တန်ဖိုးထားမှုတွေအတွက်ဖြစ်ပါတယ
်မစ္စတာအိုဘားမားပြောခဲ့တယ်ဗျဒီမိုကရေစီနဲ့လူ့အခွင့်အရေးကအခြေခံတန်ဖိုးထားမှုတွေနဲ့လည်းချိတ်ဆက်နေတာပါလူချင်းချင်းလေးစားမှုလူသားဂုဏ်ကြီးကိုအသိအမှတ်ပြုမှုဂုဏ်သိက္ခာရှိရှိဆောင်ရွက်မှုစာနာထောက်ထားမှုဒါတွေကအခြေခံတန်ဖိုးတွေဖြစ်ကြပါတယ်သူတို့ကောင်းသိခါမဲ့တယ်လို့ကိုကမမဲ့ပဲဒီတမိုးထမှုတွေကိုပြသကြဖို့ကမလာဟဲစ်ကအခုလိုခေါ်တာပြေးလိုက်ပါလေ
Well my mother had another lesson she used to teach Never let anyone tell you who you are you show them who you are
အမေကသင်ပေးခဲ့တယ်နော်သင်ကတခုရှိပါသေးတယ်အချမ်းသူကကိုဘသူလဲဆိုတာကိုအပြောမခံနိုင်နဲ့ကိုဘသူဖြစ်တယ်ဆိုတာကိုယ့်ကိုကိုယ်ကပဲပြောင်းလိုက်ပါ့
။ America Let us show each other
ဒီတော့ကျမတို့ဘသူတွေဖြစ်တယ်ဆိုတာကျမတို့အချင်းချင်းရောကဘာဟုတ်ပါပြလိုက်ကြအောင်။ဘာတည်းရည်တည်တယ်ဆိုတာကိုပြလိုက်ကြအောင်။လူလခွင့်ခွင့်လန်းစာနာကုဏဂုံတိတ်ခါမျှတမှုပြီးတော့အစုံမဲ့ဖြစ်နိုင်တာတွေပြလိုက်ကြအောင်။
ကိုယ်ပတိဆိုတာကိုလွတ်လပ်ခွင့်နဲ့လူ့ပြည်မျိုးတွေကိုလေးစားခြင်းနဲ့ကတမိုးထမှုတွေနဲ့တော့ပြတ်တားပြီးသွားဒီမိုကရေစီနဲ့လူ့ပြည်မျိုးတွေရှာဖို့အရေးကြီးကြောင်းအမလာဟဲရစ်မီရှယ်အိုဘားမားအော့ဖရာဝင်းဖရီတို့ကဒီမိုကရက်နိုင်ငံလုံးဆိုင်ရာလူ့ပြည်မျိုးမျိုးကောင်းဆိုပြတာပေါ့ကြည့်ကြပါခင်ဗျာကျွန်တော်တပေါင်းသားမှာ
ဒီမိုကရေစီလူခွင့်နဲ့ခေပြန်ကဘာစီစဉ်ကိုဥတမောင်စန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ကြာခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကဘာအစီအစဉ်ပါဝင်သတင်းတွေကတုဒအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
အမေရိကန်တန်ကနေ2024ခုနှစ်ဩဂတ်လ31ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုက်လို့မီတာ32 51နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့အာရှနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ဒီနေ့ကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးကိုလိုလားပါတယ်လို့တရုတ်သမ္မတရှီကျင်းဖင်ကအမေရိကန်လုံခြုံရေးအကြံပေးJake Sullivan ကိုလက်ခံတွေ့ဆုံစမှာပြောဆိုခဲ့ပါတယ်။လာမယ့်2025ခုနှစ်အတွက်တော့ဂျပန်ကကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်ဖို့ပြင်ဆင်နေပါတယ်။အင်ဒိုနီးရှားနဲ့ဩစတြေးလျကတော့နိုင်ငံကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ပါတယ်။ဒီလိုအာရှနိုင်ငံအစီအစဉ်တွေကိုကိုဇော်မိုးကျော်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
တရုတ်ပြည်ကို3ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်အစိုးရအိမ်မြူတော်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ကိုတရုတ်သမ္မတရှီကျင်းပင်ကဩဂုတ်လ29ရက်နေ့ကြာတာပရင်းနေ့မှာလက်ခံတွေ့ဆုံခဲ့ပါတယ်။အမေရိကန်လုံခြုံရေးအရာရှိကိုတရုတ်သမ္မတရှီကျင်းပင်အပြင်တရုတ်နိုင်ငံသားရဲ့ဝန်ကြီးတရုတ်စစ်တပ်အကြီးအကဲစတဲ့ထိပ်တန်းခေါင်းဆောင်တွေကလက်ခံတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာတင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်တိုးတက်မှုရှိလာနိုင်တယ်လို့မျှော်လင့်ကြတာရှိပါတယ်။ထိုင်ဝမ်ဖိလစ်ပိုင်တောင်တရုတ်ပင်လယ်ပြင်ရုရှားယူကရိန်းစတဲ့ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာ တရုတ်နဲ့အမေရိကန်ကွဲလွဲနေမှုတွေကိုဆွေးနွေးခဲ့ကြလိမ့်မယ်လို့ယုံကြည်ရပါတယ်။မြမအရေးကိုလည်းထက်သွင်းဆွေးနွေးခဲ့ပါတယ်။တစ်ဖက်မှာရုရှားယူကရိန်းစစ်ပွဲရှိနေပေမဲ့လည်းအခြားတစ်ဖက်မှာအမေရိကန်တရုတ်ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ပြောင်းလဲမှုတွေမြန်ဆန်ပြီးပဋိပက္ခတွေနဲ့ရှုပ်ထွေးနေတဲ့ဒီကနေ့ကဘာကြီးမှာနိုင်ငံတွေအချင်းချင်းကြားကွဲပြားနေပြီးထိတ်တိုက်ရင်ဆိုင်တိုးနေမဲ့အစားသွေးစည်းညင်ညွတ်ပြီးပူးပေါင်းဆောင်ရွက်တင်တယ်လို့တရုတ်သမ္မတရှီကျင်းပင်ကအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်နဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်
။尽管中美两国各自情况和中美关系都发生了很大的变化。
အခုလိုတရုတ်အမေရိကန်ဆက်ဆံရေးမှာကောင်းမွန်တဲ့အခွင့်အလမ်းတွေပေါ်လာချိန်မှာတရုတ်ဘက်ကပြောလိုတာကတော့တရုတ်နဲ့အမေရိကန်အကြားကောင်းမွန်တည်ငြိမ်ပြီးရေရှည်တည်တတ်မဲ့ဆက်ဆံရေးမျိုးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်းချက်ဟာမပြောင်းလဲပဲတည်ရှိနေပါတယ်။အပြန်အလှန်လေးစားမှုအတူတကွတည်ရှိပြီးနှစ်ဖက်အကျိုးတူရရှိမဲ့အခြေခံစည်းပေါ်ကနေကောင်းမွန်တဲ့ဆက်ဆံရေးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်းချက်ဟာမပြောင်းလဲပဲရှိနေပါတယ်။
သမ္မတဂျိုးဘိုင်ဒန်အနေနဲ့လည်းအရေးပါတဲ့ဆက်ဆံရေးအတွက်တာဝန်ယူမှုရှိရှိလှုပ်ဆောင်ဖို့တန်တိတ်ထန်ချထားပါတယ်။မဟာမိတ်တွေနဲ့ဆက်ဆံရေးမှာအမေရိကန်ရဲ့အချိုးစည်းပွားနဲ့တန်ဖိုးတွေအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တရုတ်နဲ့ပြိုင်ဆိုင်မှုဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်အကြားထိတ်တိုက်တိုးမှုနဲ့ပဋိပက္ခတွေဖြစ်ဖို့အတွက်မဟုတ်ပါဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ကသူရဲ့ခီးစဉ်အဆုံးမှာပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲတရုတ်မြောက်ကိုရီးယားနဲ့ရုရှားတို့ရဲ့ရန်လိုမှုကိုစိုးရိမ်နေရတဲ့ဂျပန်ဟာလာမယ့်2025ခုနှစ်အတွင်းကာကွယ်ရေးအသုံးစရိတ်ထပ်မံတိုးမြင့်ဖို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတောင်းခံထားပါတယ်အမေရိကန်ဒေါ်လာ59ဘီလီယံတောင်းခံထားပြီးဒါဟာအများဆုံးဖြစ်ပါတယ်ဒီ2024ခုနှစ်ထက်9.4%ရာခိုင်နှုန်းတိုးမြင့်ထားပါတယ်ဂျပန်ကာကွယ်ရေးအသုံးစရိတ်တိုးမြင့်လာတာဟာ73ချိန်ဇက်တိုက်ရှိပြီဖြစ်ပါတယ်။တရုတ်နဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတင်းတင်းကျပ်ကျပ်တုံ့ပြန်သွားဖို့2012ခုနှစ်မှာအာဏာရလာတဲ့ကွင်လွန်သူဝန်ကြီးချုပ်ရှင်ဇိုအာဘေကမူဝါဒချမှတ်ခဲ့ပြီးကာကွယ်ရေးကိုတိုးမြင့်ခဲ့ပါတယ်။သူနဲ့ Liberal Democrat Party တပါတီတည်းဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဖူမီယိုကီရှီတာကလည်းဂျပန်ကာကွယ်ရေးကိုအခြေခံကြကြပြောင်းလဲပြီး၅နှစ်အတွင်း2028ခုနှစ်အရောက်မှာအင်ပြေအားပြည့်ဖြစ်ဖို့ရည်မှန်းလှုပ်ဆောင်နေပါတယ်။ဂျပန်အနေနဲ့ကြီးရည်လင်းအင်အားတိုးမြင့်သွားမှာဖြစ်ပြီးတာဝေးပြည့်မီဇိုင်းဒုံးတွေအပါအဝင်လေကြောင်းရန်ကာကွယ်ရေးဒုံးခွင်ထုံးမီဇိုင်းဒုံးတွေကိုလည်းတိုးမြင့်ထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါအပြင်မောင်းတူမဲ့ drone တွေ၊စီးရေးဆိုင်ရာအာကာသနဲ့စိုက်ဘာနည်းပညာတွေကိုလည်းတိုးမြင့်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေရဲ့စုံချက်ဖြစ်လာနေပြီးလှုပ်ရှားမှုတွေမြန်ဆန်နေတဲ့ Indo-Pacific ဒေသအတွင်းနိုင်ငံတွေအကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေအုပ်စုဖွဲ့မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကြာသပတေးနေ့တုန်းကလည်းအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတို့နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အင်ဒိုနီးရှားကိုရောက်ရှိနေတဲ့ဩစတြေးလျကာကွယ်ရေးဝန်ကြီးရစ်ချတ်မာလီနဲ့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးလည်းဖြစ်ရွေးကောက်ပွဲအနိုင်ရသမ္မတလောင်းလည်းဖြစ်တဲ့ဂုံတူးဆောင်ဗိုလ်ချုပ်ကြီးပရာဘိုဝိုဆူဗီယန်တိုတို့လက်မှတ်ရေးထိုးခဲ့ပါတယ်။ဆူဗီယန်တိုကအခုလိုပြောဆိုခဲ့ပါတယ်
။ Ini dilakukan untuk bersama-sama
ဒိုင်းရိုက်ဆက်ဆက်နေတဲ့အင်ဒီဂျင်နိုင်ငံတွေအနေနဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုတွေရှိလာတဲ့အခါတအုပ်နဲ့တူကူညီနိုင်မှုအတွက်ပူးပေါင်းဆောင်ရွက်မှုတွေပြင့်တင်သွားဖို့ရည်ရွယ်ပြီးဒီသဘောတူညီချက်ကိုလှုပ်ဆောင်ခဲ့တာပါ။ဒါပြင် Indo-Pacific ဒေသညီညာရေးနဲ့တည်ငြိမ်ရေးအတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာပါ
။နှစ်နိုင်ငံအကြားစစ်ပတ်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်သွားဖို့သဘောတူခဲ့ပါတယ်။ Indonesia ဟာတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့အငင်းပွားနေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့ Australia နဲ့တရုတ်ဟာလည်း Indo-Pacific ဒေသတွင်းတင်းမာမှုတွေရှိနေတဲ့နိုင်ငံတွေဖြစ်ပါတယ်။ Indonesia ဟာတရုတ်နဲ့စီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုအရာကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားပါတယ်။ဒါပေမဲ့အင်ဒိုနီးရှားဟာအမေရိကန်နဲ့စီးရေးအရနီးကပ်တဲ့ဆက်ဆံရေးတွေရှိသလိုအမေရိကန်ပါဝင်ဥဆောင်တဲ့မဟာမိတ်တွေနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
အခြားနိုင်ငံရေးအစီအစဉ်ကိုကိုဇော်မှုကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါတိုက်ပွဲတွေနဲ့ရေပေးကြောင်စပါးထွန်းလုံးတိတိကျကျရော့ကျသွားနိုင်တယ်လို့စိုက်ပျိုးရေးပညာရှင်တွေကပြောပါတယ်တစ်ချိန်တည်းမှာပဲစောင်းစီဈေးကအဆမတန်မြင့်တက်နေတာပါဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်ကျဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစွေကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေနဲ့ရေလွှမ်းမိုးမှုတန်းကြောင့်စပားထွက်နှုံတိတိတသာရော့ကျသွားနိုင်တယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်မှာရေလွှမ်းမိုးမှုကြောင့်မိုးစဘာဆိုင်ကအများပြားပျက်စီးခဲ့တယ်လို့တိုက်ပွဲတွေကြောင့်မိုးစဘာဆိုင်ပြိုးနိုင်ခြင်းမရှိတဲ့အတွက်စဘာအထွက်နှုံတိတိတသာရော့ကျသွားနိုင်တယ်လို့တောင်သူတွေနဲ့မြမလေယာကဏ္ဍကျွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်စဘာကသာအဓိကဆိုင်ပြိုးတဲ့အေယာဝတီ၊ဘကိုး၊ရန်ကုန်၊မကွေးနဲ့သခိုင်းတိုင်းအပါအဝင်ဒေသအများစုမှာရေကြီးနှမြုပ်မှုတွေဖြစ်ပွားခဲ့လို့စဘာဆိုင်ကတတန်းကျော်ရေနှမြုပ်ခဲ့ရပြီးဆိုင်ကအများပြားပျက်စီးဆုံးရှုံးခဲ့တာဖြစ်ပါတယ်ဘုဒ္ဓဘာဆိုင်ခင်းနဲ့ရေလွှမ်းမိုးခံရမှုက10ရက်လောက်ထိကြာမြင့်ခဲ့တာကြောင့်စဘာအပင်ကျွတ်ထွက်တာရေကြချိန်မှာရွှွန်နှုံးတွေကျန်ရစ်ပြီးအခင်းပျက်စီးတာတွေကြောင့်အစ်စ်ပြန်လဲစိုက်ပျိုးမှုရာသီဥတုရောစိုက်ပျိုးစရိတ်ပါအခက်အခဲရှိနေတဲ့အတွက်စိုက်ပျိုးမှုရနာထားရတဲ့တောင်သူအများပြားရှိလာတယ်လို့ဘကိုးတိုင်းအနောက်ချမ်းလပရန်မြို့နယ်ကဒေသခံတောင်သူတို့ကပြောပါရယ်ဒါအပြင်ရခိုင်ပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်း၊ဘကိုးတိုင်း၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ကယားပြည်နယ်ကနေရာဒေသအများစုမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မိုးသဘာဆိုက်ပြိုးနိုင်သူနေပါနေပြီးစိုက်ရကရော့ကျနိုင်တာဖြစ်တယ်လို့အမည်မဖော်လိုတဲ့မြမလေယာကဏ္ဍကျွမ်းကျင်သူတဦးကပြောပါရယ်မြမနိုင်ငံမှာနှစ်ဆင့်မိုးသဘာဆိုက်ရက70တန်းဝန်းကျင်ဆိုက်ပြိုးလေးရှိပြီးမြမနိုင်ငံစံတဘာအသင်းချုပ် MRF ကတော့ရင်းနှမြုပ်ပျက်စီးခဲ့တဲ့မိုးသဘာဆိုက်ခင်းတွေအတွက်မြေဩဇာနဲ့မျိုးသဘာကိုအတိုးမြူပဲအကျိုးစနစ်နဲ့ရောင်းချပေးသွားမယ်လို့ပြောဆိုထားပါရယ်
ဆောင်းစီစီအဆမတန်မြင့်တင်နေပြီးဈေးကွက်ထည်ပစ္စည်းပြက်လက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်။ဆောင်းစီစီကအဆမတန်မြင့်တက်လာသလိုဈေးကွက်ထည်မှာလည်းခွဲနှဲရတဲ့စီဆိုင်ချိုးကလွဲလို့ဆိုင်အများပြအယောင်ပိတ်ထားကြရတယ်လို့စီကုံတွေနဲ့စားသုံးသူတွေကပြောပါတယ်။စစ်ကောင်စီကပြင်ပကနေဆောင်းစီတင်သွင်းမှုကို90ရာခိုင်နှုန်းထိရှော့ချဖို့တင်မလိုက်တာကြောင့်ရောင်းမှုအားနဲ့ဝယ်လို့အမညာတာမှုဖြစ်ပြီးစီကွက်ထဲမှာစောင်းစီပြတ်တောင်မှုတွေဖြစ်ပေါ်လာတာပါလက်တလုံးမှာခွေးတဲ့ရတဲ့ဆိုင်တချို့ကတော့ရက်ွက်အုပ်ချုပ်ရေးတောင်မှုခရီးနဲ့ပူပေါင်းပြီးတပိတ်တာကို6600ကျန်နှုန်းနဲ့တအိတ်ထောက်ကို50ကျပ်တာနှုန်းနဲ့ရောင်းချပေးနေတယ်လို့ဆိုပါတယ်ပြည်သူတွေအနေနဲ့ခွေးတဲ့ရစီဆိုင်တွေကနေဝယ်ယူလို့ရတဲ့ဆိုရင်ရက်ွက်အုပ်ချုပ်ရေးမှူးရုံးမှာမှတ်ပုံသိမ်းတဲ့အိမ်နာဘက်ပေးပြီးစီဝယ်ယူခွင့်ကတ်ကိုတွားရောက်ထုတ်ယူရမှာဖြစ်တယ်လို့တင်ငန်းချုပ်မြို့နယ်ရှိစောင်းစီဆိုင်အယောင်ဝန်ထမ်းတို့ကပြောပါတယ်။စောင်းစီတင်တွင်းတို့လောက်ဖြည့်ပြီးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတော့ဩဂုတ်လတွင်မှာစောင်းစီတပိတ်တာကို6900ကျပ်ဝန်းကျင်နဲ့ရောင်းချဖို့တက်မှတ်ထုတ်ပြန်ထားပြီးမယ်။ပြင်ပဈေးကွက်မှာတော့စောင်းစီတပိတ်တာကို15000ကျပ်နီးပါးအထိမြင့်တက်နေတာဖြစ်ပါတယ
်။ကျပ်သွန်းဒီပြပဝယ်လက်ပြောင်းနေချိန်ပို့ကုန်လိုင်းစဉ်ရှောက်ထားဖို့တတ်မလိုက်လို့အခက်တွေ့နေတယ်လို့ကုန်တယ်တွေကပြောဆိုလာပါတယ်အခုအောက်ကုတ်လကုန်ကစလို့ပြပပို့မဲ့ကြက်သွန်ဖြူကြက်သွန်ညီတွေကိုပို့ကုန်လိုင်းစဉ်ရှောက်ထားရတော့မယ်လို့ဘင်းတော်ကုန်စည်တိုင်းအဖွဲ့ဝင်ကုန်တယ်တွေကပြောပါတယ်မြန်မာနိုင်ငံကြက်သွန်ဖြူကြက်သွန်ညီနဲ့စပိုးဆောင်တီးနှံများစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းနဲ့စီးပွားကူးသန်းဝန်ကြီးဌာနတို့ရဲ့ဆွေးနွေးညှိနှိုင်းမှုအရကြက်သွန်ညီနဲ့ကြက်သွန်ဖြူကိုပို့ကုန်လိုင်းစဉ်ရှောက်ထားဖို့အပါအဝင်ရန်ကုန်စိုက်ကန်းရောက်အဖို့ပြီးအစိုးပြုဈေးနှုန်းတွေတတ်မှတ်ဖို့ထုတ်ပြန်လိုက်တာဖြစ်ပါတယ်လက်ရှိကာလဟာမြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်နေဒေသကကုန်စည်တွေကိုရန်ကုန်ဈေးကွက်တဲယူရမှာကုန်ကြမ်းစရိတ်မြင့်တက်မှုလမ်းခီးကြံ့ကြာမှုတွေကြောင့်အလေအလွတ်များပြီးအဝင်နှဲနေတယ်လို့ပြည်ပတင်ပို့မှုရပ်တန့်နေချိန်မှာပို့ကုန်လိုင်းစဉ်လျှောက်ထားရမယ်လို့တတ်မှတ်လိုက်တဲ့အပေါ်ကုန်တယ်တွေကဝေဖန်နေကြပါတယ
်နေရာလည်းဝင်နေလာတယ်လန်ကြီးရတဲ့ကြာကုန်ငင်းကလည်းတက်လာတယ်။စက်ကောင်ကြီးကတော့ပုံမှန်ပဲရှိတယ်။စင်မကြီးတို့တိတ်မပေါ်ကြတော့ကြ။ တစ်ဖက်မှာကျတော့ခုတင်ပို့ရလမ်းရောက်နေရတယ်လမ်းကြီးတိုက်တော့လိုက်ရှိတယ်ဒါမှ25ရက်နေညတွေကတုံးပိတ်လိုက်ပြီဆိုတော့တရုတ်တို့ထိုင်းတို့အဲဒါညောင်းနေလဲစကူပုံပိတ်လိုက်တယ်ဒါနဲ့ကြံမှမလဲဆိုတော့လည်းမသိဘူးကအဲ့လိုချိန်မှာပုံပုံလေးနေစောင့်မယ်ဆိုတော့တခါဖြစ်လာပြန်ပုံတွေကတော့စိတ်ကျနေကြဘူ
းချက်သွင်းပြူချက်သွင်းနေအလုံးအကြီးအသေးနဲ့အရေးသေးပေါ်မူတည်ပြီးရန်ကုန်စိတ်ကမ်းရောက်အဖို့ပြီးညှိနှိုင်းဈေးတွေကိုတက်မှတ်ပေးသွားမှာဖြစ်ကြောင်းကုံတွယ်ရေးဌာနနဲ့စပိုးဆောင်သီးနှံများအတင်းကအတိပေးထားတယ်လို့ကုံတွယ်တွေကပြောပါတယ်။ပြည်ပကနေကုန်ပစ္စည်းတွေကိုတင်သွင်းရမှာကုံတွယ်ရေးဌာနထံကပုတ်ကုန်လိုင်းစဉ်ရရှိထားပေမဲ့အတင်းအဖွဲ့တွေရဲ့ခွင့်ပြုချက်မရရှိတာကြောင့်တင်ပို့ခွင့်မရတဲ့ဖြစ်စဉ်တွေလည်းရှိနေတဲ့အတွက်ကုန်ပစ္စည်းကိုအတင်းတွေရဲ့ခွင့်ပြုချက်ပါရှိမှတင်ပို့ခွင့်ရှိတယ်လို့သတ်မှတ်တာထက်လိုင်းစဉ်ရေသက်ကိုကန့်သတ်ပေးဖို့လိုအပ်နေတာဖြစ်တယ်လို့ကုံတွယ်တွေကထောက်ပြကြပါတယ်။
လျာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါတော့ဥဒုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တဘာဝဘေးဒဏ်တွေပုံမိုးဆိုးဝါးပြင်းထန်လာနေတာကြောင့်အနာဂတ်မျိုးဆက်တွေရဲ့ဘဝရှင်သန်ရပ်တည်နိုင်ရေးစိုးရိမ်စံတွေပို့ပြီးတော့ကြားလာနေရပါတယ်။လူအမျိုးနယ်တွေကိုလေးလာသူနာမည်ကြီးဗြိတိသျှနိုင်ငံသူဂျိန်းဂရော့ကတော့တဘာဝဘဝဉျင်းထိမ့်သိမ့်ရေးကမ္ဘာတဝန်းကလူငယ်တွေကိုယ်တိုင်အကောင့်ထဲဖော်နိုင်အောင်ကျိုးပတ်နေပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
That my advice would be think about the children think about the future and
ကျမပေးစီနဲ့အချင်ညာကတော့ကလေးတွေအတွက်စဉ်းစားပါအနာဂတ်ကိုထက်တွက်ပါ COP system မှာစကားတွေအများကြီးပြောနေစူနေယုံနဲ့မလုံလောက်ပါဘူးဒီညီလာခံကနေစိတ်ကူးအချင်ညာတွေပေါ်လာမယ်ဆိုပေမဲ့ဥဒုရာသီပြောင်းလဲမှုထိချုပ်ရေးပါရီသဘောတူညီမှုရခဲ့ချတဲ့ပထမဆုံးညီလာခံပြန်သွားချိလိုက်ပါအဲ့ဒီညီလာခံမှာစိတ်အားတက်ကြွစွာအဆူပြုတ်ခဲ့ကြတဲ့တင်းပြချက်တွေကိုအပြည့်အဝအကောင့်ထဲပုံနိုင်တာမျိုးတောင်မတွေ့ရသေးပါဘူး
။ကုလသမဂ္ဂရဲ့ဇီဝအမျိုးစုံမျိုးကွဲရေကာကွယ်ရေးထိပ်သီးဆွေးနွေးပွဲ COP16 အနေနဲ့ရှေ့ကဥဆောင်လမ်းပြဆောင်ရွက်ဖို့သိပ္ပံပညာရှင်ဂျိန်းဂရော့ကကိုလံဘီယာနိုင်ငံမှာတိုက်တွန်းပြောကြားတော်တာပါ။လူသားတွေရဲ့ကျူးကျော်ထိပါမှုအလွန်အမင်းထုတ်ယူသုံးဆွဲမှုမလိုအပ်တဲ့မျိုးကွဲတွေပေါက်ပွားလာမှုနဲ့ဥဒုရာသီပြောင်းလဲမှုတို့ကြောင့်ကမ္ဘာအရရက်ကအပင်နဲ့တရဘာမျိုးစိတ်လေးပုံတစ်ပုံတို့မျိုးတုံးပြောက်ွယ်တော့မဲ့ဘေးနဲ့ရင်ဆိုင်နေရပြီးနိုင်ငံစုံဝိုင်းဝန်းထိုင်နေတဲ့အောင်ကိုလံဘီယာနိုင်ငံမှာကျင်းပမဲ့ COP16 မှာဆွေးနွေးကြမှာဖြစ်ပါတယ်။ဂျိန်းဂရော့ဟာလူဝန်နဲ့မြောက်တို့လိုနှိုးတိုက်တဲ့သွားတဲ့အကြောင်းလှည့်လာနေသူဖြစ်ပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာအသိပညာတွေကိုတကမ္ဘာလုံးလိုက်လံဖြန့်ဝေနေသူလည်းဖြစ်ပါတယ်။အသက်60အရွယ် James ကတဘာဝအရင်မြစ်တွင်မလေလွှင့်ရအောင်လို့လူတွေအားလုံးကိုလိုချင်တာထက်လူအပ်တာကိုအရင်ဆုံးထက်စဉ်းစားရင်ပိုကောင်းမယ်လို့အကြံပြုပါတယ်။ဒါကြောင့်လဲအနာဂတ်ကိုပုံဖော်ကြမဲ့ကလေးတွေကိုပါတဘာဝပတ်ဝန်းကျင်ကိုကောင်းကျိုးပြုမဲ့မှန်ကန်တဲ့အပြုမူနဲ့အတွေ့အခေါ်တွေဝင်လာအောင်ဆောင်ရွက်နေတာပါ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးနဲ့ရက်ရွာဖွံ့ဖြိုးရေးလုပ်ငန်းတွေမှာလူငယ်လူရွယ်တွေနဲ့ဆောင်ရွက်တဲ့ Roots and Shoots ဆိုတဲ့အစီအစဉ်ကိုလဲ Jane Goodall ကကမ္ဘာနိုင်ငံဆောင်မှာတည်ထောင်ခဲ့ပါတယ်။
And if we can get our young children with a different mindset, then that's going to make for a better future.
ကလေးတွေရဲ့ကောင်းတဲ့မှာကွဲပြားတဲ့အတွေ့အမြင်တွေဝင်လာအောင်ပြုထောင်ပေးနိုင်မယ်ဆိုရင်တော့သူတို့လေးတွေအတွက်အနာဂတ်ကောင်းတွေပေါ်ထွန်းလာပါလိမ့်မယ်။ဒါပေမဲ့ကျမတို့မှာလက်ရှိစစ်ပွဲကြီးနှစ်ရက်နဲ့ကြုံနေရတာပါ။အာဖရိကတလွှားမှာဆိုရင်လည်းပြည်ပခန့်ဖြစ်နေတဲ့နေရာအနည်းဆုံး15ခုလောက်ရှိပါတယ်။ကြောက်စရာကောင်းတဲ့ကိစ္စမျိုးစုံလည်းပေါ်ပေါက်နေတာပါ။ကျောင်းတွေမှာလူသတ်မှုတွေပြစ်ခတ်မှုတွေအမျိုးမျိုးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကျမတို့မှာလောက်ကင်စရာတွေအများကြီးရှိတာကိုတွေ့ရပါလိမ့်မယ်။အဓိကပြောချင်တဲ့အချက်ကတော့ကျမတို့လက်လျှော့လိုက်လို့မဖြစ်ဘူးဆိုတာပါပဲ
။ဂျိန်းဂရော့ဟာတန်ဇန်နီးယားမှာရှိတဲ့ဂွန်ဘေအမျိုးသားဥယျာဉ်ကြီးထဲမှာဘေးမဲ့လွတ်ထားတဲ့မျက်ဝန်တွေနဲ့အနည်း90နီးပါးကြာနေထိုင်ခဲ့သူဖြစ်ပြီးသူ့ရဲ့တွေ့ရှိမှုအတွက်ကမ္ဘာမှာလူသိများသူတယောက်လည်းဖြစ်ပါတယ်။အဲ့ဒီလိုအာဖရိကတည်တော်ထဲမှာနေထိုင်သူတေသနာပြုခဲ့တဲ့အတွက်လဲလူသားတွေနဲ့အနီးဆက်ဆုံးလို့ဆိုရမယ်မြောက်ဝန်တို့ရဲ့အပြုမှုနဲ့ဆက်ဆံနေထိုင်မှုတလေအကြောင်းကဘာကတည်ခွင့်ရခဲ့တာပါဂျိန်းဂရော့ဟာခုတော့အသိပညာပေးလုပ်ငန်းတွေနဲ့တဘာဝပတ်ဝန်းကျင်အရေးဖက်ကိုလှုပ်ရှားဆောင်လာတာဖြစ်ပါတယ်ဥဒုရာသီပြောင်းလဲလာတဲ့ဆိုတာလက်မခံကြတဲ့လူတွေကိုနားဝင်အောင်ပြောဆိုနိုင်မယ့်နီလန်ကိုလဲဂျိန်းကအာဂျင်တီးနားခီးစင်မှာအကြံပြုသွားပါတယ်
So many times if you're just you know, having to meet somebody who thinks differently, it's no good arguing.
ညင်မတူတူတွေနဲ့တွေ့တဲ့အခါညင်ခုံလေးလို့အချိုးမထူပါဘူးညင်ခုံနေုံနဲ့လဲသူတို့အမြင်တွေပြောင်းသွားမှာမဟုတ်ပါဘူးသူတို့တွေနားလဲမထောင်ရပါဘူးအဲ့ဒီအခါမှာသူတို့နှလုံးသားထဲကိုကိုပြောချင်တဲ့သတင်းစကားရအောင်စူးစမ်းကြည့်ဖို့လိုပါတယ်ဇလန်းတွေပြောရင်ဆောင်ရွက်ရမှာပါအဲ့ဒီလိုအကြောင်းအရာမျိုးတွေကိုထက်ခါထက်ခါပြောဖို့လဲလိုပါတယ်
အုံနောက်နဲ့နှလုံးသားထက်တူကြတဲ့ကဘာကြီးဖြစ်လာအောင်ကျမတို့ကြိုးစားဖန်တီးရမှာပါအဲ့ဒီလိုဆိုရင်တော့ကျမတို့အားလုံးလူလာတောင့်တနေကြတဲ့ပုံမကောင်းမှုနဲ့ကဘာကြီးဖြစ်လာမှာဖြစ်ပါတယ်ရာသီဥတုပြောင်းလဲမှုဇီဝမျိုးစုံမျိုးကိုယ်တွေဆုံရှုံမှုနဲ့ဆင်းရဲမွဲတေမှုတိုးလာတာစတဲ့လက်ရှိစိန်ခေါ်ချက်မျိုးစုံရှိနေတယ်ဆိုပေမဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းနိ ရာတွေဆင်းရဲနှံပါသူတွေနဲ့အနာဂတ်မျိုးဆက်ကလေးငယ်တွေအပေါ်ပို့ပြီးတော့တည်ရမှုရှိနေတာပါအပူချိန်ပြင်းထန်လို့တဲ့အတွက်မိုးခေါင်ရရှာပြီးစိတ်ပျုတ်ခင်းတွေပျက်စီးရတဲ့အပြင်စာနာရိတ်ခါနဲ့တန်ရှင်းတဲ့တောက်သုံးရည်တွေရှာပါလာပြီးဝင်ငွေတွေပါကျဆင်းလာနေရတာပါတခါကလေးတွေရဲ့ခန္ဓာကိုယ်ဖွံ့ဖြိုးနေချိန်မှာနှုတ်နယ်တဲ့အသက်ရှူလမ်းကြောင်းတွေဟာလည်းလေလုံညံ့မှုကြောင့်ပိုးပြီးတော့ထိခိုက်နေရပါတယ်။ဥဒုယာတိပြောင်းလဲမှုကြောင့်ဖြစ်လာတဲ့ယောဂဗျာ90ရာခိုင်နှုန်းလောက်ဟာအသက်9နှစ်အောက်ကလေးတွေအပေါ်ပိုးပြီးတော့တက်ရောက်နိုင်ခြင်းရှိတယ်လို့ Save the Children အဖွဲ့ကလည်းပြောဆိုထားပါတယ်။ကဘာတဝါမှာဥဒုယာတိပြောင်းလဲမှုအကျိုးဆက်ကြောင့်နှစ်စဉ်ပညာရေးကိုထိခိုက်နေရတဲ့ကျောင်းနေအရွယ်ကလေးငယ်ပေါင်း38တန်းအထိရှိတယ်လို့လည်းဆိုပါတယ်။နစ်စင်နဲ့အများမိုးခေါင်ရေရှားမှုနဲ့ကြုံနေရတဲ့ကလေးငယ်ပေါင်းကလည်းတန်ပေါင်း160ဝန်းကျင်ရှိနေတာပါလက်ရှိကာလမှာပဲအမေရိကန်အပါအဝင်ကမ္ဘာနိုင်ငံစုံမှာပြင်းထန်တဲ့သဘာဝဘေးအန္တရာယ်နဲ့ကြုံနေရတဲ့ကလေးငယ်ပေါင်းကလည်းတန်ပေါင်း910အထိရှိနေတယ်လို့ Save the Children ကဖော်ပြထားပါတယ်ကျွန်မတို့က
ဥရုယာဒီနဲ့နာဂကဘာစီစဉ်ကိုနန်းလောင်ကတင်ဆက်ပေးတာဖြစ်ပါတယ်အခုတခါတော့ဒီကနေ့ညတော့နောက်ဆုံးချန်တဲ့အပတ်စဉ်ကနာဖြစ်တဲ့သတင်းတွေကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါစီးရဲမတ်တည်မှုဆိုတာကနိုင်ငံရေးအငြင်းချမ်းမှုကိုချိန်ချောက်မှုတစ်ခုဖြစ်စေတယ်လို့နိုဘယ်ငြိမ်းချမ်းရေးဖွဲ့ကြီးကပြောဆိုခဲ့ပြီးဒီလိုခက်ခဲနေသူတွေအတွက်ကူညီနေကြတဲ့အလူရှင်တွေစေနာဝန်ထမ်းတွေကိုလည်းကုလသမဂ္ဂကနေ့ရက်တစ်ခုသတ်မှတ်ပြီးတော့အခုံပြပါတယ်ဒါပြင်လေးလာသူတွေကလည်းကမ္ဘာပေါ်ကလူဒန်းပေးကမ်းကူညီမှုအများဆုံးရှိတဲ့နိုင်ငံတွေစီးရင်ကိုလည်းပေါ်ပြခဲ့ကြပါတယ်ဒီကြောင်းနေနဲ့ပတ်သက်ပြီးတော့အခုတစ်ပတ်သတင်းတွေကသုတအစီအစဉ်မှာမန်းညညိုလင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဖြစ်စဉ်စက်တင်ဘာလ5ရက်နေ့ဟာ International Day of Charity အပြည့်ပြည့်ဆိုင်ရာအလှူဒါနနေ့ဖြစ်ပါတယ်။နိုင်ငံတကာကမေတ္တာနဲ့တဦးချင်းလူရန်ဒါနပြုနေသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO ဖွဲ့စည်းပြီးအလှူဒါနပြုနေမှုတွေစေတနာဝန်ထမ်းတွေကိုအတိအမှတ်ပြုတဲ့အနေနဲ့အပြင်တခြားသူတွေလည်းသူတို့နဲ့အတူပါဝင်လှူဆောင်နိုင်ကြဖို့လူရန်ထောက်ပံ့နိုင်ကြဖို့အတွေ့ရည်ရွယ်ပြီးကုလသမဂ္ဂကသတ်မှတ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂအနေနဲ့စက်တင်ဘာလ5ရက်နေ့ကိုရွေးချယ်တက်မှတ်ရတဲ့အကြောင်းရင်းကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဆာကွယ်လွန်ခဲ့တဲ့နေ့ကိုဂုဏ်ပြုပြီးတက်မှတ်ထားတာပါကက်သလစ်သာသနာပြုသီလရှင်တဦးဖြစ်တဲ့မာသာထရီဆာကို1910ခုနှစ်ကအခုစကိုပီးယားလို့ခေါ်တဲ့မြောက်မက်ဆီဒိုနီးယားရဲ့မြို့တော်မှာမွေးဖွားခဲ့ပြီးအယ်ဘီနီးယားလူမျိုးအနွယ်ဝင်ဖြစ်ပါတယ်မာသာထရီဆာဟာ18နှစ်သမီးအရွယ်မှာကက်သလစ်သာသနာပြုအဖွဲ့မှာပါဝင်ခဲ့ပြီးတဲ့နောက်သီလရှင်တူအဖြစ်အိန္ဒိယနိုင်ငံကိုရောက်ခဲ့ပြီးစီးရဲနွမ်းပါသူတွေနဲ့စီးရဲမွေးတည်မှုတွေကြားမှာနာမကျန်းဖြစ်နေသူတွေကိုကူညီစောင့်ရှောက်မှုတွေပေးခဲ့ပါတယ်ဒါအပြင်တခြားနိုင်ငံတကာကစီးရဲမွေးတည်မှုတွေနဲ့ရင်ဆိုင်နေကြရပြီးခက်ခဲနေသူတွေအားလုံးကိုလည်းလိုအပ်တာတွေကူညီလှူဒန်းပေးခဲ့တာအသက်89နှစ်ကွယ်လွန်ချိန်အထိပဲဖြစ်ပါတယ
် Lovely baby. Done. She's going to be a sister.
Mother Teresa ဟာ 1950 ခုနှစ်မှာ The Missionaries of Charity ဆိုတဲ့ကိုယ်ပိုင်အလှူဒါနပြုသာသနာပြုအဖွဲ့ကိုတည်ထောင်ခွင့်ရခဲ့ပြီးအိန္ဒိယနိုင်ငံအပါအဝင်အာရှအာဖရိကလက်တင်အမေရိကကနိုင်ငံတွေမှာပါဆင်းရဲနွမ်းပါပြီးအိုးမဲ့အိမ်မဲ့ဖြစ်နေကြသူတွေတဘာဝဘေးအန္တရာယ်ကြုံတွေ့နေကြရသူတွေအစာရေစာငတ်မောခံမမှုနဲ့ရင်ဆိုင်နေကြရသူတွေယောဂါကပ်ပြီးခံစားနေရသူတွေဒုက္ခတွေစတဲ့အခက်အခဲဒုက္ခရောက်နေသူတွေအားလုံးအတွက်နေထိုင်စရာအိမ်တွေဆေးရုံစည်းကမ်းတွေလှူဒန်းပေးရုံတင်မကတခြားလူအပ်တဲ့ပြုစုစောင့်ရှောက်မှုတွေကိုကိုယ်တိုင်ပါဝင်ဦးဆောင်ပြီးလှူဆောင်ပေးခဲ့တာပါ1989ခုနှစ်မှာတော့ငြိမ်းချမ်းရေးကိုခြိမ်းခြောက်မှုတစ်ခုဖြစ်တဲ့ဆင်းရဲနွမ်းပါးမှုနဲ့ဒီလိုဆင်းရဲနွမ်းပါမှုကိုကျော်လွှားနိုင်ဖို့ရုန်းကန်လှုပ်ဆောင်ခဲ့တဲ့အတွေ့ငြိမ်းချမ်းရေးနိုဘယ်ဆုကိုရရှိခဲ့ပါတယ်
။ We are people who have nothing, who are wanted by no one, who have become a burden to the society, who have forgotten what is love, what is human touch. And they are the...
အခုလိုမိမိအသက်အိုးအိမ်စည်းစိမ်ကိုစွန့်ပြီးလူအသူတွေအတွက်မေတ္တာထားကူညီလှူဒန်းသူတွေနဲ့အဖွဲ့အစည်းတွေအတွက်ရည်ရွယ်ပြီး2012ခုနှစ်ကစလို့ International Day of Charity ကိုသတ်မှတ်ပြီးနိုင်ငံအနှံ့အခမ်းအနားတွေကျင်းပခဲ့ကြတာပါနိုင်ငံအလိုက်အလှူဒန်းတွေပေးတာနဲ့ပတ်သက်ပြီး CEO World Online Magazine မှာတော့အခု2024ခုနှစ်အတွက်ကမ္ဘာပေါ်ကနိုင်ငံတွေထဲမှာဘယ်နိုင်ငံတွေကလူရန်ပေးကမ်းကူညီမှုပြုတာအများဆုံးလဲဆိုတာနဲ့ပတ်သက်ပြီးဖော်ပြထားပါတယ်။ဒီလိုဖော်ပြထားတဲ့နိုင်ငံပေါင်း126နိုင်ငံစည်းရင်းမှာထိတ်ဆုံးရှိနေတဲ့10နိုင်ငံကတော့ American ပြည်ထောင်စု၊မြန်မာနိုင်ငံ၊ New Zealand, Australia, Ireland, Canada, United Kingdom, Netherlands, သီးရိလင်ကနဲ့အင်ဒိုနီးရှားနိုင်ငံတို့ဖြစ်ကြပါတယ်ဒီလိုလှူဒန်းပေးကမ်းကူညီမှုအများဆုံးရှိနေတဲ့နိုင်ငံတွေရဲ့စည်းရင်းမှာနောက်ဆုံးရှိနေတဲ့နိုင်ငံတွေကတော့ဂရိတရုတ်ဂျီမင်းလစ်သူရေးနီးယားပါလက်စတိုင်းဘူလ်ဂေးရီးယားဆာဗီယာမွန်တီနီဂရိုအာမေးနီးယားနဲ့ဂျော်ဂျီယာနိုင်ငံတွေလည်းဖြစ်ကြပါတယ်ရှင
်သတင်းတွေကသုဒ္ဓအစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုမွေးမင်းကတလဲညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အီရတ်မှာအမေရိကန်နဲ့အီရတ်ဘူးတွဲစစ်ဆင်ရေးတဲ့ IS စစ်သွေးကြွား10ကြော်တည်ဆုံသွားပါတယ်အီရတ်နိုင်ငံအနောက်ပိုင်းမှာဒီဘူးတွဲစစ်ဆင်ရေးတဲ့IS စစ်သွေးကြွားအဖွဲ့ဝင်15ဦးကိုတုတ်တင်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောလိုက်တာပါ IS ခေါင်းဆောင်တွေကိုပြစ်မှတ်ထားတဲ့ဒီစစ်ဆင်ရေးတဲ့အမေရိကန်တပ်ဖွဲ့ဝင်9ယောက်လည်းဒဏ်ရာရခဲ့တယ်လို့အရှိလေပိုင်းဆိုင်ရာအမေရိကန်စစ်ဌာနကမနေ့တောက်ကြံနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာနောက်မြန်မာနိုင်ငံမြောက်ပိုင်းအခြေအနေကိုအထူးလေးပေးစောင့်ကြည့်နေတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်တရုတ်နိုင်ငံကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲတဲ့ပြောခွင့်ရလင်ကျန်းကမနေ့တောက်ကြံကအခုလိုပြောလိုက်တာပါတရုတ်အနေနဲ့မြန်မာနိုင်ငံအခြေအနေနဲ့မြန်မာမြောက်ပိုင်းပဋိပက္ခကိုအထူးဂရုပြုစောင့်ကြည့်နေပြီးဆွေးနွေးဖို့နဲ့အပြစ်ခတ်ရဖို့အမဲလုံနေကမြန်မာရဲ့အကြီးဆုံးအိမ်နီးချင်းနိုင်ငံအနေနဲ့တရုတ်ကမြန်မာတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအမဲစိတ်ရင်းမှန်နဲ့မျှော်လင့်ပြီးတက်တက်ကြွကြွအကူအညီပေးနေပါတယ်လို့လင်းကပြောခဲ့ပါတယ်တကယ်တော့ TNL တောင်းတက်ကိုတိုက်ပွဲတွေချက်ချင်းရပ်ပါလို့တရုတ်ရဲ့ရွှေလီမြို့လုံခြုံရေးကော်မတီကစာပို့ဖိအားပေးလာခဲ့လားလို့သတင်းစာရှင်းလင်းပွဲမှာမေးတာကိုဒီနိုင်ငံကြီးပြောခွင့်ရကဓာတ်ရိုက်မဖြေပဲအခုလိုပြန်ဖြေခဲ့တာပါခင်ဗျာ။နောက်တောင်တရုတ်ပင်လယ်ထဲမှာတော့သင်္ဘောနဲ့ဝင်တိုက်ခဲ့တယ်လို့ဖိလစ်ပိုင်နဲ့တရုတ်တို့အပြန်အလှန်ဆွဆွဲလိုက်ကြပါတယ်။တောင်တရုတ်ပင်လယ်ထဲဒီအငင်းပွားနေတဲ့ဆာဗီနာရှိုးကျွန်းစုနာမှာတရုတ်ကန်ဟိုရန်ဆောက်တပ်ကိုဖိလစ်ပိုင်ကဝင်တိုက်တယ်လို့ပြောပေမဲ့ဖိလစ်ပိုင်ဘက်ကလည်းသူတို့ကိုယ်တော်ဝင်တိုက်တာပါလို့ပြောခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရမှုကမတ်ခင်ဖြူထွေးဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Cedric Franklin နဲ့ DM1 လို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line meter 3251နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်တိုင်းပါThank you.
This program has